မ္မနိုင်ငံမှာဖေဖော်ဝါရီတရနေ့တုန်းကစစ်တပ်ကအာဏာသိမ်းလိုက်တာကိုနိုင်ငံအနှံ့ကန့်ကွက်ဆန္ဒပြမှုတွေပေါ်ပေါက်နေတာမှာဗိုလ်ဒုနေ့အထိ5ရက်ဇက်တိုက်ရှိလာခဲ့ပါပြီ။တချို့နေရာတွေမှာစစ်တပ်ကဆန္ဒပြပွဲတွေကိုအင်အားသုံးဖြိုခွဲတာတွေရှိနေတဲ့ကြားကပဲအခုလိုရက်ဆက်ဆန္ဒပြနေကြတာပါ။လူစုခွဲဖို့အတွက်စစ်တပ်ကချောလန့်ပစ်ခတ်တာ၊မိသားပိုက်တွေနဲ့ရေဖြန်းထိုးခွဲလုပ်တာတွေကြောင့်ဆန္ဒပြသူတွေထဲမှာဒဏ်ရာရသူတွေရှိခဲ့ပါတယ်။နေပြည်တော်မှာတော့အင်္ဂါနေ့တုန်းကထောင်ချီတဲ့ဆန္ဒပြသူတွေကိုလုံညိုကြီးတပ်ဖွဲ့ကလူစုခွဲဖို့တတိပေးပြောဆိုခဲ့တယ်လို့ဆန္ဒပြသူတူက VOA ကိုပြောပါရယ်။အင်္ဂါနေ့တုန်းကနေပြည်တော်မှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကတနက်နဲ့ပြစ်ခတ်ခဲ့တာကြောင့်အနည်းဆုံး2ဦးဒဏ်ရာရရှိပါတယ်။တူကဥကောင်းမှထိမှန်ပြီးနောက်တူကရင်ဘတ်ကိုထိမှန်ဖောက်ထွက်သွားပါတယ်။ဥကောင်းကိုထိမှန်ခဲ့တဲ့အသက်20ရွယ်မမများတက်တဲ့ခိုင်ကိုအတူးကြမ်းတ်ဆောင်ထဲမှာအသက်ရှူဆက်တပ်ပြီးစောင့်ကြည့်နေရတယ်လို့တာဝန်ကျဆရာဝန်ကပြောပါရယ်။အခုချိန်ထိခေါင်းထဲမှာကြီးစံရှိနေတဲ့အတွက်အချိန်ကြီးစိုးရင်ရပြီးအသက်ရှင်ဖို့အခွင့်အလမ်းနည်းတယ်လို့ဆရာဝန်ကပြောပါရယ်။ရင်မတ်ကိုတနက်ထိမှန်ခဲ့သူအသက်23နှစ်အရွယ်ကိုစိုးဝေကတော့အချိန်ကြီးသိမ့်မစိုးရင်ရတော့ဘူးလို့ဆရာဝန်ကပြောပါရယ်။ညင်ညင်ညံဆန္ဒပြနေတဲ့သူတွေကိုအင်အားသုံးဖြိုခွဲနေတဲ့ရဲတပ်ဖွဲ့တွေရာထူးတာဝန်ကနေတုတ်ထွက်ပေးဖို့မြန်မာလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန် Tom Andrews ကတောင်းဆိုပါရယ်။အခုလိုဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းခဲ့တဲ့လို့ရပေါ်ကုလသမဂ္ဂကလည်းပြစ်တင်ရှုတ်ချထားပါတယ်ခင်ဗျာ။